ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလွှတ်တော်တက်ဖို့အသွားအေးအေးရခိုင်တပ်ရဲ့ဖမ်းဆီးခြင်းခံထားရတဲ့ချင်းလွှတ်တော်အမတ်ဒီကနေ့လွှတ်တော်ပြန်တက်ပါတယ်တမ်မတော်ကိုသတင်းပေးသတင်းယူလုပ်တဲ့ဆိုတဲ့ဆွဲချက်နဲ့အဓိကထားပြီးအေးအေးကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလောက်ရတွေကိုသူမလုပ်ခဲ့ဘူးလို့ဥဝေတင်းကညင်းချက်ထုတ်တယ်လို့ချင်းပြည်နယ်အတွင်းတိုက်ပွ ဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်
အန္တရာယ်လွတ်တော်ကိုယ်စားလှယ်ဥဝေတင်အများဆုံးပြန်ပြီးတော့လှုပ်ပေးဖို့လွတ်တော်တွေကနေအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့ပေမဲ့နှစ်လကျော်ကြာမြင့်တဲ့အထီးအေးကထိန်းသိမ်းခဲ့တာပါအမျိုးသားပြန်လည်တင်မြန်ရေးကိုလိုလားတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အေးရခိုင်တပ်ဖက်ကပလောဝမြို့ကဘေးကင်းလုံခြုံတဲ့နေရာတစ်ခုမှာဥဝေတင်ကိုပြန်လွတ်ပေးခဲ့တာပါဒီကနေ့ဇန်နဝါရီလ31ရက်နေ့မှာတော့အန္တရာယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ခူမီမတ်ဥဝေတင်နေပြီးတော့လွတ်တော်ကိုပြန်တက်လာပြီးတော့သတင်းမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်မှာသူ့ကိုဖမ်းထားခြင်းသူရင်ဆိုင်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုအခုလိုပြောပြပါရစေ
။ကျွန်တော်ခေါ်တဲ့ခါမှာတော့တစ်ထိပ်တူဖြတ်ပါလေ။ပြီးတော့အဲ့ဒီမှာသူတို့ဟိုစခန်းမှာရောက်တဲ့ခါမှာတော့ကျွန်တော်တို့ကိုချိန်ချင်းနဲ့ချိန်ချင်းနဲ့ဖြတ်ပါတယ်။ထိတ်တုံးနဲ့ကျွန်တော်ကိုဖြတ်ပါတယ်။မေးတယ်မြန်တဲ့ခါမှာလေတိကျော်မေးတဲ့ခါမှာလေအဲ့ဒီမျိုးကိုအကြမ်းကြမ်းနဲ့မေးတာတော့မရှိပါဘူး။အဓိကကျွန်တော်ကိုပေါ့လေဆွဆူတာကတော့ဒီမြတ်တမတော်ကနေပြီးတော့အဆက်တွေတရင်ပေးတရင်ယူလုပ်တဲ့ဒီဆက်လေတာကတင်ပေးတင်ယူတဲ့လူတွေနဲ့အဆက်တွေရှိတယ်လို့ကျွန်တော်ကပတိချက်ဆွဆူတယ်။နှစ်ချက်ကအဲ့ဒီတင်ပေးဖွဲ့တွေကရတဲ့တင်တွေကိုမမတတ်မလို့တင်ပေးတယ်ဆိုပြီးတော့ကျွန်တော်ကူရဆွဆူတယ်။တတိယအချက်ကတော့ကျွန်တော်ဒီရခင်ကဒီတတော်ကိုယ်တိုင်မတိုင်မီကဘလောက်ဝမျိုးခမင်းလူမျိုးအချင်းမှာဖောင်တာတူးနေတဲ့ကျွန်တော်ထူထောင်ခဲ့တဲ့အတွက်ခမင်းလူမျိုးကိုခမင်းချင်းလူမျိုးကိုစီရင်ပြီးတော့ဒီသူစိတင်တဲ့လူတက်ခိုင်းတယ်လို့ကျွန်တော်ဆွဆူတယ်။ဒီစစ်စစ်ချက်ကဘာတူမှကျွန်တော်လည်းမဖတ်ကြပါဘူး။ဒါကစစ်စစ်လေးပဲ။ကျွန်တော်ဒီပီဂျူကရွေးချယ်တဲ့လူတို့ကနေသူရှိတဲ့ဒေတာအကျုပ်ကိုသာကျွန်တော်ဆောင်ရည်ချင်တယ
်။အေးကပြန်လှည့်လိုက်တာဟာအပေးယူသဘောမျိုးသဘောတူညီမှုရခဲ့တာရှိခဲ့သလား။ဒါမှမဟုတ်တရုတ်နိုင်ငံလိုနိုင်ငံကြီးရဲ့ဖိအားပေးမှုကြောင့်ပြန်လှည့်တယ်လို့ရှုမြင်ပါသလားဆိုတဲ့သတင်းမီဒီယာတွေရဲ့အမေးကိုလည်းဥဝေတင်ကအခုလိုဖြေပါတယ
်။ဒါကတော့ဟောပေါ်လေဒါအထူးသဖြင့်နိုင်ငံတော်တမန်ကြီးဒီအပောင်ရင်းတော်ရဲ့အတိုင်းအမြန်ပုံပုံများကြိုးစားမှုတွေတက်တော်ဖက်ကလေးကျွန်တော်တို့ဟိုတက်တော်နိုင်ငံကြီးဆရာပြည်တော်တက်တော်ကိုတင်များအလုံးဝဝဆောင်ပြင်းမှုပြီးမြေဆန္ဒရှင်ပြည်သူများရဲ့စောင့်ပင်းမှုကြောင့်လက်ပေးတယ်လို့ကျွန်တော်တို့ကလို့ဆက်ပါတယ်
အမျိုးသားပြန်လည်တင်ပြရေးကိုလိုလားလို့ NLD အမတ်ကိုရခိုင်တပ်ဖက်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးတော့အစိုးရနဲ့စစ်တပ်ဖက်ကလည်းအေးရခိုင်တပ်နဲ့ဆက်နေတယ်ဆိုတဲ့ဆွဲချက်နဲ့အေးစီဦးစီးချုပ်ရဲ့မိသားစုဝင်တို့အပါအဝင်ရခိုင်ရက်သားဒေသခံတွေကိုတရားမဝင်အသေးနဲ့ဆက်ဆက်မှုတွေနဲ့စစ်ဆေးဖမ်းဆီးအကျဉ်းချနေတာတွေကိုလည်းရပ်တန့်ပေးဖို့အေးရခိုင်တပ်ရဲ့ပြောခွင့်ရခိုင်သူခါကအခုလိုတောင်းဆိုပါတယ်
ကျွန်တော်တို့လိုင်းလုံးတွေဆိုလို့ရှိရင်ကျွန်တော်ရဲ့မိသားစုဆွေမျိုးတွေဟိုဗိုလ်ချုပ်တော်များနဲ့တို့လိုင်းလုံးတွေဆိုလို့ရှိရင်ဗိုလ်ချုပ်တော်များနဲ့မိသားစုဆွေမျိုးတွေအဲ့ဒါအကုန်လုံးလိုက်ပြီးတော့ခြောက်ဖမ်းနေတာပေါ့နော်ဒီဥစ္စာတွေကဟိုဘလို့မှတရားမျှတမှုမရှိတဲ့တာဆောင်ရွက်ချက်တွေဖြစ်တယ်တကယ်ဒီအစိုးရနဲ့ဒီစစ်တပ်ဘက်ကနေငင်းကြမ်းရေးကိုတကယ်လိုချင်လို့ရှိရင်တော့ဟိုသူတို့ဘက်ကနေပြီးတော့ဒီငင်းကြမ်းရေးကိုဥတည်နိုင်တဲ့သူတို့ချင်းတော့ဒါတစ်ဖက်နဲ့တစ်ဖက်နေပြီးတော့ယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုနိုင်တဲ့အလုပ်ကိုင်တွေကိုအစိုးရဘက်ကဆက်လုပ်ဖို့လိုတာပေါ့
ဒေသခံပြည်သူတွေမြေစာပင်ဖြစ်နေရတဲ့အပေါ်မှာတိုက်ပွဲတွေရက်စဲပြီးဖို့ဥဝေတင်ကတောင်းဆိုပါတယ်အေးရခိုင်တပ်ပြောခွင့်ရခိုင်သူခါကတော့စစ်တပ်ဘက်ကတိုက်ရင်အတိုးချက်ချထားတဲ့အခြေအနေနဲ့လက်ရှိစီရင်အနေထားအခုလိုပြောပြပါတယ
်ဒီမနေ့ကတော့ဒီပလဲဝါမြို့နယ်ထဲမှာတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ဒီရခိုင်တပ်တို့တပ်ဖွဲ့တွေရှိနေတဲ့669တောင်ကုန်းကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဂျဲလီရဲ့နှစီနဲ့သူတို့ဒီဟိုချစ်ကျင်းောက်လာပြီးတော့ပြစ်တာရှိတယ်ရဟတ်ရဲ့နှစီနဲ့လည်းပဲချစ်တဲ့ကျင်းောက်လာရှိတယ်ဆိုတော့ဒီဇန်နဝါရီလအတွက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့လေကြောင်းကနေပြီးတော့တိုက်ခိုက်မှုအကျဉ်းကြီးအများဆုံးတိုက်ပွဲဖြစ်တယ်လို့ပြောလို့ရတာပေါ့နော်သူတို့ဒီမြေပြင်ကလည်းပဲ120မမ105မမအများတွေနဲ့နေပြီးတော့မှအကျဉ်းပေါင်းများစွာပြစ်တာပေါ့ဖြစ်တာဟာဒီအခုရက်ပိုင်းမှာပေါ့နော်ဒီတမနှမအင်အားစုပေါ့ခိုင်စင်းမျက်နှာဘက်ကိုဟိုဆက်လက်ပြီးတော့အင်အားဖြည့်တင်းနေတာရှိတယ်လာမယ့်ရှေ့ရက်တွေမှာလည်းပဲရခိုင်ဒေသအနှံ့မှာတော့တိုက်ပွဲတွေဒါဆက်ပြီးတော့ဖြစ်လာပြင်းထန်လာနိုင်တဲ့အနေအထားရှိ
အိန္ဒိယနိုင်ငံသားတချို့ပါပါဝင်တဲ့ကိုယ်အဖွဲ့ဟာချင်းမီနယ်နဲ့ရခိုင်ပြည်နယ်နယ်စပ်အနီးမှာရှိတဲ့ရေကြောင်းခရီးမှာအေးရခိုင်တပ်ဖက်ကဖမ်းဆီးထားခြင်းအတွင်းမှာတော့အိန္ဒိယနိုင်ငံသားတဦးအမောဖောက်သိမ်းဆုပ်ခဲ့ပြီးတဲ့နောက်မှာတော့ဥဝေတေးရဲ့အသက်အန္တရာယ်လုံခြုံရေးကိုအားလုံးကစိုးရိမ်တကြီးဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်